မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်တက်တမန်ဒေါက်တာရဟီလီဟာဇူလိုင်၈ရက်နေ့ကနေ၁၈ရက်နေ့အထိထိုင်းနဲ့မလေးရှားနိုင်ငံတွေကိုသွားရောက်မယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။မြန်မာအစိုးရဘက်ကသူ့ကိုလက်မခံပေမဲ့လူ့ခွင့်ရေးကိစ္စအတွေအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေပေးနိုင်ဖို့အစိုးရနဲ့ဆက်ဆံနိုင်ဖို့သူဆက်ကြိုးစားသွားမယ်လို့ဒေါက်တာရဟီလီကပြောပါတယ်။မြန်မာအစိုးရကသူနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလို့ပြောကြားထားသလိုသူ့ကိုပြည်ဝင်ခွင့်လည်းမပြုပါဘူး။အောက်တိုဘာလကျရင်နယူးယောက်မြို့မှာကျင်းပမယ့်ကုလသမဂ္ဂရဲ့84ချိန်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုအစိုးရကစာတင်ပြအကြံပြုထိုင်ဖို့အတွက်အခုလိုအိန္ဒိယချင်းထိုင်းနဲ့မလေးရှားနိုင်ငံတွေကိုဒေါက်တာရန်ဟီလီတွားရောက်မှာဖြစ်ပါတယ်။သူ့ခီးစဉ်အတွင်တွေ့ရှိချက်တွေကိုဇူလိုင်လ18ရက်နေ့ကျရင်ကွာလာလမ်ပူမြို့တော်ကမာရီယာဟိုတယ်မှာညနေ4နာရီသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။